ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေနဲ့ဆက်လက်ရင်ဆိုင်နေရတဲ့အာရှနိုင်ငံတွေထဲဖိလစ်ပိုင်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့အတူပြုလူနာသက်955ယောက်နဲ့စုစုပေါင်းကတော့21,000ကျော်ရှိတယ်လို့ကျန်းမာရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့သေဆုံးသူ9ယောက်ရှိတဲ့အတွက်စုစုပေါင်းသေဆုံးသူ1,000ကျော်ရှိပြီဖြစ်ပါတယ်။ထိုင်းနိုင်ငံမှာတော့ဒီကနေ့တီပူလူနာသည်၈ယောက်တွေ့ရတဲ့အတွက်ကူးစက်သူစုစုပေါင်း3,100ကျော်နဲ့သေဆုံးသူ58ယောက်ရှိပါတယ်။ကူးစက်မှုအသစ်တွေက UAE နိုင်ငံ၊ကူဝိတ်နဲ့အိန္ဒိယနိုင်ငံတွေကပြန်လာတဲ့စောင့်ကြည့်ထားတဲ့လူနာရေထဲမှာတွေ့ရပါ။မလေးရှားမှာကယောဂါကာလာပိတ်ထားတဲ့စီးပွားရေးလုပ်ငန်းတွေကိုလာမယ့်ဗုဒ္ဓဟူးနေ့ကစပြီးတော့ပြန်ဖွင့်ဝင်ပြုမှာဖြစ်ပါတယ်။၃လနီးပါးအသွားလာတွေကန့်သက်ထားပြီးတဲ့နောက်နိုင်ငံတွင်းခရီးသွားလာခွင့်ကိုပြန်ခွင့်ပြုမှာဖြစ်ပေမဲ့နေဆက်တွေကိုတော့ဆက်ပြီးတော့ပိတ်ထားမှာဖြစ်ပါတယ်။COVID-19 ကယောဂါကိုထိန်းချုပ်ထားနိုင်ပြီဖြစ်ကြောင်းနဲ့ဩဂုတ်လ31ရက်နေ့နောက်ပိုင်းလုပ်ငန်းတွေပုံမှန်လည်ပတ်ဖို့စတင်လှုပ်ဆောင်တော့မှာဖြစ်ကြောင်းမလေးရှားဝန်ကြီးချုပ်မဟူဒညာစင်ကဒီကနေ့ရုပ်သံမိန့်ခွန်းမှာပြောကြားခဲ့ပါတယ်။မလေးရှားမှာပြီးခဲ့တဲ့လကလေးကကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီလုပ်ငန်းတွေကိုတဖြည်းဖြည်းပြန်ဆောင်နေရပါလက်ရှိယောဂါကူးစက်ခံထားရသူ8,300ကျော်နဲ့သေဆုံးသူ118ယောက်ရှိပါတယ်ရှင်။